မင်္ဂလာပါရှင်2018ခုနှစ်မလ22ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီ TVOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖန်ယူနာဆင်နိုင်ပါပါရှင်။ကျမခွန်ယူပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ကုံတွေရင်းမှာမမြတ်တမှုဆွဆွဲခြင်းနဲ့တရုတ်နိုင်ငံပေါ်အရေးယူမဲ့စီစဉ်ချက်ကိုသမတ်ထရန့်ဒီကနေ့လက်မှတ်ထိုးမယ်လို့မျှော်လင့်ရပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ကိုလက်ရှိဒုဥက္ကဋ္ဌတာဝန်ယူထားတဲ့ဦးတီခွန်မြန်းနဲ့အစားထုတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာပြည်သူ့လွှတ်တော်မှဥက္ကဋ္ဌနှုတ်ထွက်သွားပြီးတဲ့နောက်လစ်လက်သွားတဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက်ရေးချဲတင်ပြခဲ့ပါတယ်
။တိဥတီခွန်မြတ်ကိုကိုင်မဲဆန္ဒနေရရှိမဲ့ထောက်ခံဆန္ဒမင်း180မဲနေဦးတော်ဝေး
2010နဲ့2015ရွေးကောက်ပွဲတွေမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အနိုင်ရကိုယ်စားလှယ်ဖြစ်ခဲ့မှုသူတူပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်ခံခဲ့ရတဲ့အကြောင်းနိုင်ငံတကာသတင်းတွေပြီးနာဆင်နိုင်ပါတယ်။မုတ်တုံရာသီရောက်ခံနည်းလို့ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီထောက်ပံ့ကြဖို့ကုလချစ်ကြည်တန်တမန်တအူကတိုက်တွန်းလိုက်ပါတယ်။အဆိုပြုချက်တသက်သာရှိနေစေအမေရိကန်နဲ့မြောက်ကိုရီးယားတွေ့ဆုံရေးအစီအစဉ်အကြောင်းကိုလည်းနောက်ပိုင်းမှာနာဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါမယ်ရှင
်။စီဝိုင်းမှာမမျက်မတဆောင်းနေတဲ့ဆွေဆွဆွချင်းနဲ့တရုတ်နိုင်ငံပေါ်အရေးယူမဲ့အစီအစဉ်တရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်။ညာနာပစ္စည်းခိုးယူမှုတွေနဲ့အမေရိကန်နည်းပညာတွေကိုနီးမဲ့လက်မှတ်မဟုတ်ပဲတရုတ်ကုမ္ပဏီတွေထံလွှတ်ပြောင်းမှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အရေးယူမဲ့အစီအစဉ်ကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲပေါ်ပေါက်လာနေတဲ့အခြေအနေတွေလည်းထပ်မံပေါ်ပေါက်နေတာပါ။တရုတ်ကုသရေးဝန်ကြီးကူညီဌာနကတော့ကုန်သွယ်ရေးမှာအမေရိကန်ရဲ့တစ်ဖက်သက်ဆောင်ရွက်ချက်တွေကြောင့်ဆောင်ရွက်ချက်တွေအပေါ်မှာကန့်ကွက်ကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးညှိနှိုင်းအပြည့်ရှာနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းတွေ့ဆုံမှုမတိုင်ခင်မှာပဲပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့ကုန်သွယ်မှုတွေနဲ့ပတ်သက်လို့အမေရိကန်က1984ခုနှစ်ကုန်သွယ်ရေးဆိုင်ရာအဲဥရီအရလက်နက်ချီစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မနေ့တုန်းကအမေရိကန်တာဝန်ရှိသူတွေသတင်းတောက်တွေကိုပြောဆိုရမှာတော့တရုတ်နိုင်ငံကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာ2000ခုနှစ်ကလေးကအဖွဲ့ဝင်ဖြစ်ပါဝင်လာခဲ့ပေမယ့်စီးပင်းစည်းကမ်းတွေကိုလိုက်နာဖို့ဖြစ်ွက်ခဲ့ကြောင်းပြောဆိုခဲ့ကြတာပါ။1984ကုန်သွယ်ရေးဆိုင်ရာအဲဥရီအပိုက်301အရတရုတ်နိုင်ငံအပေါ်အရေးယူဖို့ဩဂုတ်လ14ရက်နေ့တုန်းကသမ္မတထရန့်ရဲ့တိုက်တွန်းချက်ကိုအကောင့်ထဲပေါ်ဖို့ကြိုးပမ်းမဲ့သဘောထားတွေကိုလည်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုထိခိုက်အောင်အမေရိကန်ကလှုပ်လာခဲ့ရင်တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်နိုင်မှုတံပြန်ဆောင်ရွက်သမှဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
အမေရိကန်နဲ့ဥရောပသမဂ္ဂကြားတမ်မနီနဲ့အလူမီနီယံသွင်းကုန်ခွန်ထိုးဖို့အမေရိကန်ဘက်ကအဆိုပြုထားတာပါဝင်ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိုဖြည့်ဆည်းရေးထပ်ဆွေးနွေးဖို့ရှိနေပါတယ်။တမ်မနီနဲ့အလူမီနီယံပါဝင်ကုန်သွယ်ရေးဆိုင်ရာနှစ်ဖက်စိုးရိမ်ချက်တွေကိုသမ္မတထရန့်သူ့အစိုးရဖွဲ့တွေနဲ့ဆွေးနွေးပွဲတွေအမြန်ဆုံးလုပ်ဖို့သဘောတူထားပြီးနှစ်ဖက်လုံးကလက်ခံနိုင်တဲ့ရလဒ်အမြန်ဆုံးရရည်အတွက်ဆွေးနွေးသွားမယ်လို့ဗိုလ်ထုနေ့ကထုတ်ပြန်တဲ့အမေရိကန် EU ပူးတွဲကြေညာချက်ထဲမှာဖော်ပြထားတာပါ။တကယ်တော့အမေရိကန်ကုသရေးဝန်ကြီးဝင်းနီဝီလ်ဘာရော့စ်နဲ့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဆစ်ဆီလီယာမမ်စထရမ်တို့ဝါရှင်တန်မြို့တော်မှာဆွေးနွေးပြီးတဲ့နောက်ဒီကြေညာချက်ထွက်ပေါ်လာခဲ့တာပါ။ဒီသတင်းပတ်နောက်ပိုင်းကစပြီးတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်စီးကျက်တာစတင်မဲ့အကြောင်းကိုလည်းသမ္မတဒေါ်နယ်ထရမ့်ကအရင်ကြေညာထားခဲ့ပါတယ်။မြောက်အမေရိကဒေတာလူလတ်စာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကိုပြန်ပြီးစစ်ဆက်ညှိနှိုင်းနေချိန်အတွင်းကနေဒါနဲ့မက္ကဆီကိုတို့ကိုဒီသွင်းကုန်ခွန်တွေတိုးမြင့်စီးကျက်တာကလည်းယာယီကင်းလွတ်ခွင့်ပေးရမယ်ဆိုတာအမေရိကန်အစိုးရကကြေညာပြထားပါဒါအပြင်အာဂျင်တီးနား၊ဩစတြေးလျနဲ့ဘရာဇီးလိုကိုလည်းကင်းလွတ်ခွင့်ပေးဖို့ကိုလည်းဆွေးနွေးနေတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇာကကွန်ကရစ်ကိုပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်သူတက်ဆက်ပြည်နယ်မှာဘုံတွေထောင်ခဲ့သူဖြစ်တန်မြတ်ရှိသူမက်ကွန်ဒစ်ဟာရဲတွေဝိုင်းလာခြင်းအသေးခံဘုံပေါက်ခွဲအဆုံးမစီရင်ခင်မှာပဲလက်ကင်ဖုန်းထဲမှာ25မိနစ်ကျော်ဗီဒီယိုမှတ်တမ်းတစ်ခုချန်ထားခဲ့တဲ့အကြောင်းဩစတြေးလျမြို့ရဲတပ်ဖွဲ့ကြီးကပြောဆိုလိုက်ပါတယ်။တန်မြတ်ရှိသူရဲ့ဝန်ခံချက်လို့ယူဆထားတဲ့ဗီဒီယိုနဲ့ပတ်သက်လို့ရဲမှုဘရန်မန်လေးကရှင်းပြသွားခဲ့ပေမယ့်အသေးစိတ်ကတော့မပြောပါဘူး။ချန်ဖက်ဝါရန်နဲ့ပတ်သက်လို့ဖြစ်ဖြစ်တစုံတရာပြောတာမျိုးမရှိပေမယ့်ဘဝမှာကြုံရတဲ့စိတ်ခေါမှုတွေနဲ့ပတ်သက်လို့လူငယ်တယောက်အနေနဲ့ရင်ဖွင့်ထားတာတွေပါဝင်ကြောင်းလည်းပြောဆိုခဲ့တာပါ။ညနေမှာနောက်ထပ်ဘုံတွေရှိကောင်းရှိနေနိုင်တယ်လို့အာနာရီနေစောရင်မှသတိပေးခဲ့ပေမယ့်လည်းအများပြည်သူအန္တရာယ်ဖြစ်နိုင်တဲ့အခြေအနေမှာမရှိဘူးလို့ယုံကြည်ကြောင်းလည်းမနေ့တုန်းကပဲပြောခဲ့ကြပါတယ်။ လွန်ခဲ့တဲ့သတင်းသုံးပတ်တွင်ဟော့စတင်မြို့နယ်အနီးနားတွဲကပါဆယ်ဘုံ6ခုကိုမကွန်တရဲ့လက်ချက်ဖြင့်ရဲတပ်ဖွဲ့ကယုံကြည်ထားပါဘုံ6လုံးနဲ့5လုံးပောက်ခွဲရမှာတော့လူနှုတ်သေဆုံးပြီး5ဦးပြင်းထန်ဒဏ်ရာရခဲ့ပါတယ်။တနင်္လာရှိသူကတော့ရဲတပ်ဖွဲ့ကခြေရခံမိခဲ့ပြီးမနေ့စောပိုင်းကဖမ်းဆီးဖို့ဝိုင်းတဲ့အချိန်မှာပဲနောက်ထပ်ဘုံတစ်လုံးကိုပောက်ခွဲပြီးအသေခံသွားခဲ့တာပါ။ပောက်ခွဲမှုရှင်းရောက်ရဲတပ်ဖွဲ့ဝင်တူလည်းလွင့်ဆင်သွားခဲ့ပါတယ်။စိုးဆိုင်ကလူကြုံရေးဗီဒီယိုမှတ်တမ်းတွေလက်ကင်ဖုန်းဆက်သွယ်မှုတွေဖြင့်ရွှေရောင်စပင်တူးနဲ့လက်အိတ်တွေဝတ်ဆင်ထားပြီးတက်တာလုံးကင်ထားတဲ့ထူးထူးခြားခြားပြုမှုတွေကိုသတိထားမိခဲ့ကြတဲ့မျက်မြင်တွေ့သူတွေရဲ့ပြောဆိုချက်တွေပေါ်အခြေခံပြီးအထက်တန်ရရှိသူဖြစ်အာဏာပိုင်တွေခြေရခံပြီးဖမ်းဆီးဖို့ကြိုးပမ်းခဲ့ကြတာပါတန်ရရှိသူကအထုတ်ထုတ်ပို့ဖို့ Federal Express စတိုးဆိုင်ကိုတွားခဲ့ရတာကနေစတိုးဆိုင်လုံခြုံရေးဗီဒီယိုမှတ်တမ်းကနေသူ့ကိုရောသူ့ကားနဲ့ကားနံဘက်ကိုပါအာဏာပိုင်တွေစတင်ခြေရခံပြီးမိခဲ့တာလို့လဲဩစတင်မြို့ခူစားပြုအောက်လွတ်တော်အမတ်မက်ကင်မကောကပြောဆိုခဲ့ပါတယ်
Facebook Internet ဆာမင်နာမှာကိုကြီးကိုယ်တာသတင်းချက်လက်လုံခြုံမှုပြဿနာတက်ခဲ့တဲ့ပေါ် Facebook ထူထောင်သူ Mark Zuckerberg ကတရားမဝင်နည်းနဲ့သတင်းချက်လက်စုဆောင်းမှုထဲမှာသူ့ကုမ္ပဏီဘက်ကလည်းအမှားလုပ်ခဲ့မိတာရှင်းပါတယ်လို့ဝန်ခံလိုက်ပါတယ်။ CNN သတင်းဌာနနဲ့ဆက်ရှားပပအင်တာဗျူးပေးရမှာ Zuckerberg ကဒီမှာကြောင့်လူများယုံကြည်မှုကိုအကြီးအကျယ်ထိခိုက်စေခဲ့တယ်။ခုလိုဖြစ်ခဲ့ရတာအတွက်တကယ့်ကိုဝန်နေမိတယ်လူတွေရဲ့သတင်းအချက်အလက်တွေကိုကာကွယ်ပေးဖို့သူတို့မှအခြေခံတာဝန်ရှိပါတယ်လို့မနေ့ကပြောခဲ့ပေမဲ့နိဒာသူတွေအတွက်တောင်းပန်တာကိုတော့ထည့်မပြောသွားခဲ့ပါဘူးဇူကာဘတ်အနေနဲ့အခုလိုမှားချောင်းမနေ့ကပဲဝန်ခံလိုက်ပေမဲ့လည်းဘလို့မှားချောင်းအတိအကျသေးစိတ်တွေကိုတော့ဆက်မရှင်းပြခဲ့ပဲအင်တာနက် app တွေအားလုံးကိုစစ်ဆေးတာနဲ့မှုကင်းစီးမှတ်တမ်းအပြည့်စုံစစ်ဆေးတာတွေဆက်လုပ်သွားမယ်လို့သာကတိပေးခဲ့ပါတယ် Facebook ပေါ်ယုံကြည်မှုပြန်အောင်ဇူကာဘတ်ကုလဝန်ခံကတိပေးတာလို့သုံးသပ်မှုတွေဖြစ်နေချိန်မှာဇူကာဘတ်ကဆက်ပြီးလာမယ့်2018နိုဝင်ဘာအမေရိကန်လွှတ်တော်ဂျာဖြတ်ရွေးကောက်ပွဲတွေမှာလည်းဝင်ဆွတ်ဖို့ကြိုးစားမဲ့သူတွေရှိမှတေးကြတယ်ဒါပေမဲ့ Facebook ကိုသုံးပြီးလုတာမျိုးမဖြစ်စေဖို့လုံးဝကာကွယ်ဟန်တားသွားမယ်လာမယ့်ဘရာဇီးလ်နဲ့အိန္ဒိယရွေးကောက်ပွဲတွေမှာလည်းအလားတူမဖြစ်စေရဘူးလို့ CNN ကိုပြောခဲ့ပါတယ်တကယ်တော့ဗြိတိန်နိုင်ငံကသူတွေဒီ Alexander Kogan အနေနဲ့တန်းနဲ့ချီတဲ့ Facebook အသုံးပြုသူတွေရဲ့သတင်းချက်လက်တွေကိုသူတေသနာအဖွဲ့တစ်ခုတည်းတရားမဝင်ကိုကြီးကိုရာညံစမ်းမေကွန်အပိုင်းကိုသုံးပြီးစူဆောင်းပေးပို့ခဲ့ကဒေါ်နယ်ထရန့်ရဲ့သမ္မတမဲဆွယ်ပွဲအပါအဝင်အမေရိကန်နိုင်ငံလှူရှာမှုတွေနဲ့အသုံးပြုခဲ့တာကို2015ခုနှစ်ထဲကသိထားခဲ့ပါတယ်လို့ဒီ Facebook ကတောက်ကြနေကပဲဖွင့်ချခဲ့ပါတယ်တကယ်တော့ Zuckerberg အနေနဲ့ခုလိုဖြစ်ခဲ့တာကို2015ခုနှစ်သိချိန်ကလေးက Facebook အသုံးပြုတွေကိုအသုံးပြုသူတွေကိုတတိပေးဖွင့်ပြောပြဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်မှုတွေရှိနေခဲ့ပါတယ်ဒါပေမဲ့ဒီသူတေသနာအဖွဲ့ Cambridge Analytica ကတော့Facebook အသုံးပြုသူတွေရဲ့ကိုယ်ရေးကိုယ်တာသတင်းအချက်အလက်တွေကိုသူတို့စုဆောင်းထိန်းသိမ်းထားတာမရှိဘူးလို့ညွှန်ဆိုထားပါတယ်ခင
်ဗျာ VOA American Band ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 1063ည5.19 kHz 15565နဲ့5.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလေရှင
်ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ကနေဦးဝင်းမြင့်နှုတ်ထွက်သွားပြီးတော့လက်လက်နေတဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယဥက္ကဋ္ဌဦးတီကွန်မြတ်ကိုရွေးချယ်လိုက်ကြပါတယ်ဆိုပြုခံရသူတွေဖြစ်ကြတဲ့လက်ရှိပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌဦးတီကွန်မြတ်ကထောက်ခံမဲ180ပြည်သူ့ချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီပြည်ခိုင်ပြိုးပါတီကိုယ်စားဦးတောင်းရေးကထောက်ခံမဲ140တမဲအသီးသီးရတဲ့အတွက်ဥက္ကဋ္ဌစီဖြစ်ဦးတီကွန်မြတ်ကိုရွေးချယ်လိုက်တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအများစုဖြစ်ထိန်းချုပ်ထားတဲ့လွတ်တော်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူရမယ်ပြည်သူ့စစ်ကောင်းဆောင်ဦးတီကွန်မြတ်ဟာ2010နဲ့2015ရွေးကောက်ပွဲမှာတော့ပြည်ခိုင်ပြိုးပါတီကိုယ်စားဖြစ်ရှင်ပြိုင်ခဲ့ပြီးအခုကမှတော့ပါတီကနေနှုတ်ထွက်ထားပါတယ်ဦးတီကွန်မြတ်တာဝန်ယူခဲ့တဲ့ဒုတိယဥက္ကဋ္ဌနေရာမှာအစားထုတ်တာဝန်ပေးဖို့မဲခွဲရမှာတော့ NLD ပါတီနောက်ချိုမဲဆန္ဒနယ်မြေကဦးထွန်းအောင်ခေါ်ဦးထွန်းတော်ဟင်ကထောက်ခံမဲ190ပြည်ခိုင်ပြိုးပါတီမဲတီလာမဲဆန္ဒနယ်မြေကဒေါက်တာမောင်သိန်းကထောက်ခံမဲ143မဲအသီးသီးရတဲ့အတွက်ဒုတိယဥက္ကဋ္ဌဖြစ်ဦးထွန်းတော်ဟင်ကိုရွေးချယ်ခဲ့ရတာပါပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ကနေဦးဝင်းမြင့်နှုတ်ထွက်ကြောင်းကြေညာပြီးနောက်တစ်ရက်မှာပဲလွတ်တော်အကြီးအကဲသတိကိုဒီနေ့ရွေးချယ်တာဖြစ်ပါတယ်လွတ်တော်ဥက္ကဋ္ဌဖြစ်ကနှုတ်ထွက်ကြောင်းကြေညာခဲ့တဲ့ဦးဝင်းမြင့်ကတော့မနေ့ကပဲတာဝန်ကနေအနားယူဖို့ကြေညာခဲ့တဲ့သမ္မတဦးထင်ကျော်နေရာမှာအစားထိုးခန့်လိမ့်မယ်လို့လည်းကြေကြေပြင်းပြင်းယူဆနေကြတာပါသမ္မတဦးထင်ကျော်ရာထူးကနှုတ်ထွက်တဲ့အကြောင်းရင်းကိုတိတိကျကျမပြောရင်မလဲလက်လက်သွားတဲ့နေရာကိုအလွတ်လွတ်ရဲ့ခုနှစ်ရက်အတွင်းအစားထိုးခန့်မဲ့အကြောင်းသမ္မတရုံးရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ
်ထိုင်းနိုင်ငံမှာအပန်းဖြေသွားဘတ်စကားတစ်စီးတောင်ဆင်းခွေမှာအချိန်မထိနိုင်ပဲလမ်းဘေးထိုးကျသွားတာကြောင့်လူအနည်းဆုံး18ဦးသေခဲ့ပြီးနောက်ထပ်33ဦးဒဏ်ရာတွေရသွားခဲ့ပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနခွန်ရချာစီမာခဲမှာအပန်းဖြေကမ်းခြေကပြန်လာတဲ့အပန်းဖြေခီးတဲ့တင်ဘတ်စကာ မနေ့ညကအရှင်လုံကြီးအဝေးပြေးလမ်းမအလေအကန့်ကိုကြော်ထွက်သွားကတဖက်ရင်ကြော်တဲ့ရောက်ပြီးတိမ်မောက်သွားခဲ့ရမှာလမ်းဖြိုင်များပြားကိုလည်းဒီဆွဲဝင်တိုက်သွားခဲ့တယ်လို့ထိုင်းပြည်သူတန်ပီဘီအက်စ်ကဆိုပါတယ်ကမ္ဘောဒီးယားနေစကချန်ချာဘူရီပင်လယ်ကမ်းခြေကနေခီးဝေးပြန်လာတဲ့ဒီဘတ်စ်ကတင်းမှောက်မှုထဲမသိပဲကြံခဲ့တဲ့ကားနောက်ဘက်မှာထိုင်ခဲ့သူလူငယ်တူကတော့ဒီဘတ်စ်ကရုတ Mandrique, Suzuwa, Pinchang, Tessidoramo, Kidwari, Karama, Piminigalu, DPBS Rima, Popia
စီးရီးယားဆွေးရတိကမာမေရုရှားရဲ့ဂျာဝင်စစ်ဆန်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်အရဝင်းရံပိတ်ဆို့ခံထားတဲ့ကုတာရှိဘက်ကနေတပုန်နဲ့မိသားစုထောင်ပေါင်းများစွာဒီကနေ့ထွက်ခွာမယ်လို့မျှော်လင့်ရပါတယ်ဟာရက်စ်ထရာရက်ကတင်းလျှောက်မဲ့သူတွေကိုတော့အတိုက်ခံတပုန်နဲ့ထင်းချုပ်ထားတဲ့စီးရီးယားမြောက်ပိုင်းအစ်လစ်ပြည်နယ်ကိုဘတ်စကားတွေနဲ့ပို့ဆောင်ပေးသွားမှာပါစီးရီးယားပြည်ပကတ်
ဒီမှာအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွင်နေတဲ့တိထသမ3ထရီလီယံအသုံးစည်းမူကြံကိုသဘောတူလိုက်ကြပါတယ်ဒီအမတ်တွင်နေတဲ့ဒီဒီပေါ်ချင်းချက်ဒီပြည်ပေါ်နဲ့တတိယကြိမ်မြောက်အမေရိကန်ဆွေရလုံငန်းတချို့ရဲ့စိုင်းမဲ့အနေထားကိုကြော်လာနိုင်ဖို့တောက်ကြညာတကောင်အထိအချိန်ရထားပါတယ်ဒါပြင်စက်တင်ဘာလကုန်အထိဆွေရအနေနဲ့ဆက်လက်ပိုင်နိုင်မဲ့ဒီအသုံးစည်းမူကြံကိုသမ္မတတော်နဲ့ထရမ့
ကျသောလင်းနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါအခုနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ပြည်သူ့လွှတ်တော်ကထိတ်တန့်ရမှုအကြောင်းလည်းသတင်းနဲ့စပါရစေရှင် ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်နှုတ်ထွက်သွားတာကြောင့်လစ်လက်နေရာကိုဒီကနေ့အစထိုးရွေးချယ်ရမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဟောင်းဖြစ်ခဲ့သူဦးတီခွန်မြတ်ကပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌရာထူးအတွက်အရင်ပြည်သူ့လွှတ်တော်ဥပဒေကြံကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုရွေးချယ်ခဲ့ပါတယ်ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌနဲ့ဒ
ော်ဥက္ကဋ္ဌကပါဂျာဒူးကနှုတ်ထွက်လိုက်တာကြောင့်မြမနိုင်ငံရေးဟာအတော်လေးလှုပ်ခတ်ခဲ့တယ်လို့ပြည်သူအများကလည်းလက်ရှိအပြောင်းအလဲအပေါ်မှာစိတ်ဝင်တစားစောင့်ကြည့်ခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌနေရာကိုပြန်လည်ရွေးချယ်တင်မြောက်ရမှာလက်ရှိပြည်သူ့လွှတ်တော်ဒူးဥက္ကဋ္ဌဦးတီခွန်မြတ်နဲ့ဦးတောင်းအေးပျော်ပွဲမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။မည်စင်းတင်သွင်းခံရသူတဦးတည်းပေါ်တာကြောင့်ဆက်ကလုတ်တုံမဲဆန္ဒပေးရမှာရက်လက်ကိုတဘာပတိဥက္ကမောင်ဝင်လမ်းမတော်မဲဆန္ဒနယ်ကအခုလိုကြေညာခဲ့ပါတယ်
တော်တော်ကိုယ်စင်များခင်ဗျာဩရလောင်းများအားဆန္ဒမဲပေးလို့ပြီးပါပြီဩရလောင်းတဦးချင်းရရှိရဲ့ထောက်ခံဆန္ဒမဲအများအနည်းအလိုက်အမည်စင်းကိုကြေညာပါမယ်တိဥတီခွန်မြတ်ကိုကိုင်မဲဆန္ဒနယ်ရရှိမဲထောက်ခံဆန္ဒမဲ180မဲနေဦးတောင်းအေးကျော်ပွဲမဲဆန္ဒနဲ့ရရှိတဲ့ထောက်ခံဆန္ဒမဲ142မဲဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥတီခွန်မြတ်ကုက္ကိုင်မဲဆန္ဒနေအားဩဂရအဖြစ်ပြင်းမြောက်ကြောင်းကြေညာပါရဲ့
ပြည်သူ့လွတ်တော်ဒူဥက္ကဋ္ဌဥတီခွန်မြတ်ကိုဥက္ကဋ္ဌအဖြစ်ပြင်းမြောက်လိုက်တာကြောင့်လစ်လက်သွားတဲ့ဒူဥက္ကဋ္ဌနေရာကိုတစ်ဆက်တည်းဆက်လက်ရွေးချယ်ခဲ့ပါတယ်ဒူဥက္ကဋ္ဌနေရာအတွက်ဥထုံးအောင်ကဥထုံးထုံးဟိန်နောင်ချိုမဲဆန္ဒနယ်နဲ့ဒေါက်တာမောင်သိန်းမိတ်တီလာမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။မဲခွဲဆုံးဖြတ်ရမှာ
ဒုတိယဥက္ကဋ္ဌလောင်းတူချင်းရရှိတဲ့ထောက်ခံဆန္ဒမဲအများအနည်းလိုက်အမည်စင်းကိုကြေညာပါမယ်။တိဥထုံးအောင်ကဥထုံးထုံးဟိန်နောင်ချိုမဲဆန္ဒနယ်ရရှိတဲ့ထောက်ခံမဲ290မဲနေ့ဒေါက်တာမောင်သိန်းမိလာမဲဆန္ဒနဲ့ရရှိတဲ့ထောက်ခံမဲ143မဲ။ဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥထုအောင်ခေါ်ဥထုထုံးဟိန်နောင်ချိုမဲဆန္ဒနဲ့ဒုတိယဥက္ကဋ္ဌအဖြစ်ပြင်းမြောက်ကြောင်းကြေညာပါရယ်
။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်တင်မြောက်ခံရသူဦးတီခွန်မြတ်ဟာပြည်သူ့စစ်ခေါင်းဆောင်တဦးဖြစ်ပြီးမူရစေဝါကိစ္စနဲ့ဝေဖန်ခံရတာတွေရှိခဲ့ဘူးပါတဲ့။သူဟာရှင်းနေချုပ်ရုံးမှလည်းညွှန်ကြားရေးမှုအဆင့်ထိတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ပြီးခဲ့တဲ့လွတ်တော်တက်တန်းကာလမှာပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ် 2030 ရွေးကောက်ပွဲနဲ့ 2035 ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံခဲ့ပေမဲ့ပါတီအတွင်းအကွဲပြဲဖြစ်ပြီးနောက်ပိုင်းမှာပြည်ထောင်ဖြိုးပါတီကနေနှုတ်ထွက်ထားသူလည်းဖြစ်ပါတယ်။
ဒီကွန်မြူနတီလေပြောမယ်ဆိုရင်တော့လည်းဟိုပထမကြိမ်ပြည်သူ့လွတ်တော်တက်တမ်းမှာတော့ငါနဲ့တူတူလှုပ်လာခဲ့တယ်။အခုဒါဒုတိယကြိမ်ပြည်သူ့လွတ်တော်တက်တမ်းမှာလည်းဦးမြင့်နဲ့တူတူတွေ့ပြီးဒါဒီနှစ်နှစ်ကြာကြာကာလအတွင်းမှာဟိုဆောင်ရွက်လာခဲ့တဲ့အတွက်ကြောင့်မလို့ဟိုအဲ့တော့ဦးတီကွန်မြူနတီနဲ့သူ့ရဲ့တာဝန်ကိုတရားပေါ်လေးသူဆောင်ရွက်ဆရာရှိရသူအားလုံးဆောင်ရွက်သွားမှာဖ
ဥတီခွန်မြအပေါ်ယုံကြည်မှုရှိကြောင်းအခုလိုပြောပါတယ်။
ဥတီကုမြာကိုကျင်းတတ်ပါလေ။ဘာလို့ကျင်းတတ်လဲဆိုတော့ပြီးခဲ့တဲ့သက်တော်တက်တမ်းမှလည်း9နှစ်ပေါ့သူကော်မတီတစ်ခုမှဥက္ကဋ္ဌအဖြစ်နဲ့လုပ်ခဲ့တယ်။ကျောင်းကြီးရင်နိုင်ငံရေးနဲ့အတွေ့အကြုံရခဲ့ပြီးပြီ။ဒီဘက်မှာလည်းသူကဒုတိယဥက္ကဋ္ဌအဖြစ်နဲ့သူက2နှစ်လုပ်ပြီးပြီပေါ့နော်။သူ့ရဲ့ career ကလည်းသူကဥပဒေဝန်ထမ်းကိုအဲတော့ဥပဒေနဲ့ပတ်သက်ပြီးတော့သူ့မှာအတွေ့အကြုံကောင်းကောင်းရှိပါတယ်။ဒါပေမဲ့ကျွန်တော်ကတော့ဘာပြောပြောဟိုဥတီကုမြာပေါ်မှာယုံကြည်မှုအပြည့်ရှိတယ်။
ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်တူဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမှာတော့နှုတ်ထွက်သွားတဲ့တမရနေရအတွက်ပြည်သူ့လွတ်တော်မှာဒုတိယတမရတူရွေးချယ်ဖို့အတွက်အမြင်စင်းတင်သွင်းဖို့ရှိနေပါတယ
်။သောရရှင်များရှင်သမရဦးထင်ကျော်နဲ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အစိုးရနဲ့လွတ်တော်ထိတ်တန်းနေရပြီးအပြောင်းလဲကြောင်းမြမနိုင်ငံရေးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာဝင်ရှိလာနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်ပြည်ပြောင်းလဲမှုတွေအတွက်အစိုးရနဲ့လွတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာဝင်များရှိပါသလဲဆိုတာကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ရေးလိုက်ရှင်တွေကကြိုပါရစေရှင်။
လာမယ့်စနေနေ့တရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်ဖို့အထမ်းဖိတ်ခေါ်ပါရစေရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြခင်မုတ်တုံရာသီရောက်တော့မှာမို့လို့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးနိုင်ငံတကာကထောက်ပံ့ကူညီကြဖို့ကုလသမဂ္ဂရဲ့ချစ်ကြည်ရေးတန်တမာရုပ်ရှင်သရုပ်ဆောင်ကိတ်ဘလန်ချက်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့တဲ့ကုလရဲ့ချစ်ကြည်ရေးတန်တမာကိတ်ဘလန်ချက်ကအခုလိုပြောလိုက်တာနဲ့တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့မုတ်တုံရာသီမှုအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။ UNHCR ရဲ့ထုတ်ပြန်ချက်တွေနဲ့ Writer သတင်းတွေကိုအခြေခံပြီးမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီရောက်ခါနေပြီမို့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မုတ်တုံမိုးထံကနေကာကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့အစည်းတွေပူးပေါင်းပြီးဆောင်ရွက်နေကြရတာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ချစ်ချည်ရေးတန်တမာရုပ်ရှင်သရုပ်ဆောင်အကျော်အမော်ကိတ်ဘလန်ချက်ကလည်းဒီဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့သူပါ
The Rohingya refugees have experienced targeted violence, human rights abuses, and horrific journeys fleeing Myanmar.
Rohingya ဒုက္ခသည်တွေဟာဆိုရင်ပြစ်မှတ်ထားပြီးအကြမ်းဖက်ခံရမှုလူခွင့်ရချိုးဖောက်မှုတွေနဲ့ကြုံခဲ့ရပြီးတော့ကျောင်းသားဖွယ်ခီးကျန်းတွေနဲ့မြန်မာနိုင်ငံကနေထွက်ပြေးခဲ့ကြတာပါအခုတော့မုတ်တုံရသည်လည်းရောက်တော့မှဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရနောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့မိတ်ဖက်တွေကအရေးပေါ်အခြေအနေတွေမှာဒီရေးပေါ်အခြေအနေတွေကိုရှောင်ရှားနိုင်ရေးအတွက်မိကုံရန်ကုန်စူးစမ်းဆောင်ရွက်နေကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ဘေးကင်းလုံခြုံမှုမရှိ၊တန့်ရှင်းမှုမရှိတဲ့အခြေအနေမျိုးနဲ့နေနေကြရတဲ့ဒုက္ခသည်တွေအခြေအနေကမုတ်တုံရာသီမိုးနဲ့ဆိုက်ကလုန်းမုန်တိုင်းတွေကြောင့်ဆိုးသက်ထက်ဆိုးလာနိုင်တဲ့အနေအထားပါ။တောက်သုံးရေမတန့်ရှင်းမှု၊အိမ်သာမလုံလောက်မှု၊တကူရေတန့်ရှင်းမှုအားနည်းတာတွေကြောင့်ဝမ်းရောဂါအသေးရောင်အတဝါဤဘူးပြက်နှံကူးဆက်မှုကိုလည်းဥတီသွားစေနိုင်ပါတယ်။
ရေစည်းရလာမကောင်းလို့ရေတွေအိုက်ထွန်းနေရင်လဲငှက်ဖျားရောဂါတည်ဆောင်တဲ့ချင်ပေါက်ဖွားနိုင်တဲ့အခြေအနေကရှိနေပြန်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ကယ်ဆယ်ရေးနဲ့ဌာနပြန်ရေးကော်မရှင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်၁ရဲ့ကြီးကြပ်ရေးမှူးမိုဟာမက်ရာဇူးကာရင်ကအခုလိုပြောပါတယ်။
So, you know, now the Kutubalang is the world's biggest mega camp, more than 600,000.
Kutubalang Dukha De Sakhan Ga, Gwa Aji Zong Dukha De Sakhan Ma, Lu Chao Teng Jo Si Ni Baare. Motong Yari Ga Yau Do Me Siro, Mie Tiu Me Ye Ye Ji Me Ye Dui Ga Le Si Ni Baare. Ata Jiang Kutubalang Ga Tachou Mi Da Suri Gu Bhe Ki Me Niya De Gu Shui Ya Baare. Niya Shui Piao Yin Dwe Bengladish Asuya Ga Mie Tiya Nasa Tong Ega Bhe Tha Baare. Di Mi Bo Ma Yuan Asia Ya Thao Pane Piu Bin Sao Lu Nija Baare.
ကုတုပလောင်ဒုက္ခသည်စခန်းဝင်းအတွင်းကဒဲတွေပတ်လည်မှာတော့ရေမြောင်းတွေဖောက်ရေစည်းမြေပြိုမှုတွေကိုကာကွယ်ဖို့တဲအိတ်တွေနဲ့ကာနေချတူတွေတဲ့ကတုပ်ဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ကာလီမူလာကအခုလိုပြောပါတယ်
ပါရှာလေးဒဲလိုက်ဖိုင်မနီဒော့ဒီလေးဖိုင်နေတဲ့ဒီရှိကောတို့ဒီ
မုတ်တုံရာဒီကရောက်တော့မယ်ဆိုတော့မိုးရွာရင်ကျွန်တော်တို့အိမ်တွေမျောသွားမှာပါဒါကြောင့်မိုးရေတွေမြင်မြန်ထွက်သွားအောင်လုပ်ရပါတယ်နိုင်ငံတကာရှေ့တောင်းချေချမှုအဖွဲ့အကူအညီနဲ့ဒီရေမြောင်းတွေဖောက်ထားတာပါတချို့နေရာအတော်များများကိုတော့သဲဒီနဲ့ရေမုံရောင်ကာထားပါတယ
်မုတ်တုံရာဒီမိုးရွာသွင်းမှုကတော့နောက်လာအပြီလာကဆက်လို့စက်တင်ဘာလလောက်အထိကြာမြင့်နိုင်တာပါတချိန်ထဲမှာပဲဒုက္ခသည်တွေဘက်ကလည်းဌာနီပြန်ရေးလိုလိုလားလားတိတ်မရှိလာပါဘူးရိုဟင်ဂျာဒုက္ခသည်ဂျဟာဘီဂွန်းကအခုလိုပြောပါတယ
်ဆိုဘာမှမသာရဘူးစင်ဒီလာဇူဒီရှန်တီကိုရဒီဖာဂျန်ဟိုလေအရဂေါ်ဘ
ာနေနာဖြစ်လက်မခံမဲအခွင့်အရေးနဲ့ငြင်းချမ်းမှုမရှိဘဲမပြန့်နိုင်ဘူးလို့ပြောဆိုသွားတာပါပြီးခဲ့တဲ့ဇန်နဝါရီလနှောင်းပိုင်းကစတင်ဖို့ရည်ရွယ်ခဲ့ကြတဲ့ဒုက္ခတွေပြန်လည်လက်ခံရေးအစီအစဉ်ကတော့အခုအချိန်ထိမဆနိုင်သေးပါဘူးမြန်မာဘက်ကပြန်လည်လက်ခံရေးအတွက်အစဉ်နှင့်ဖြစ်ပြီးဆိုပေမဲ့လည်းဖြစ်ဆွရမယ့်ဆက်ရွယ်စတဲ့မပြည့်စုံသေးတာကြောင့်ပြန်လည်ဆောင်ရွက်နိုင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကိုပြန်လည်လွှဲပြောင်းထားပါတယ်။နှစ်နိုင်ငံသဘောတူညီချက်နဲ့ဒုက္ခသည်တွေနေရာရင်းပြင်ရေးလုပ်ငန်းစဉ်ကဒုက္ခသည်တွေရဲ့ဆန္ဒနဲ့အညီဘေးကင်းလုံခြုံမှုရှိရှိလူခုန်တိတ်ခါနဲ့အညီဖြစ်စေဖို့ကုလသမဂ္ဂကတိုက်တွန်းထားသလိုဌာနပြန်လာသူတွေအတွက်လုံခြုံရေးရယူပေးဖို့ကိုလည်းတိုက်တွန်းနေတာဖြစ်ပါတယ်ရှင်။
မတန်ကြီးထိုက်ပြောပြသွားတာပါရှင်။အခုတခါတော့အမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲဖြစ်နိုင်ခြင်းရှိမရှိကြည့်ကြရအောင်ပါ။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဆိုတာဟာအခုထိတော့အဆိုပြုချက်တက်တက်ပဲရှိပါသေးတယ်။ဘယ်ချိန်မှလုပ်မယ်၊ဘယ်နေရာမှလုပ်မယ်ဆိုတဲ့အစီအစဉ်တွေကအစဘာမှတမတ်မှုမရှိနိုင်သေးတာကြောင့်အခြေအနေတွေတကယ်တမ်းတိုးတက်ကောင်းမွန်လာဖို့ဆိုတာကတော့ပတ်သက်နေသူအားလုံးအပေါ်မှာမူတည်တယ်လို့ Greta Ben Sustaren ရဲ့ Packet in အစီအစဉ်မှာသုံးသပ်ထားပါတယ်။ဒီအကြောင်း VOA ရဲ့ Robert Raphael ပြောပြထားတဲ့ရေးသားပြောချက်ကိုကိုသားညိုကပြောပြမှာပါရှင်။
မြောက်ကိုရီးယားနျူကလ িয়ার ရေကိစ္စဟာကိုရီးယားကျွန်းဆွယ်နဲ့ကြံဒေသတွေကိုပါချင်းချောက်မှုတွေဖြစ်လာတာနဲ့အတူဒီကိစ္စကိုမြောက်ကိုရီးယားနဲ့ညှိနှိုင်းဆွေးနွေးနိုင်ဖို့အတွက်နိုင်ငံတကာကနေပြီးတော့ကြိုးပမ်းနေကြတာပါ။သမ္မတဒေါ်နယ်ထရမ့်အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံမယ်ဆိုပြီးတော့အမေရိကန်သမ္မတအင်ဂျီလိုကသတင်းထုတ်ပြန်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီထိပ်သီးဆွေးနွေးပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ဘာကူမှတရားဝင်ထုတ်ပြောတာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့အမေရိကန်ပြည်ထောင်စုဂျပန်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကိုယ်စားရေးဟာဆွေးနွေးပွဲတရားဝင်ဖြစ်လာဖို့အတွက်ဖင်လန်၊ဆွီဒင်နဲ့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုတို့မှတွေ့ဆုံညှိနှိုင်းမှုတွေလုပ်ခဲ့တာရှိပါတယ်။ Foreign Policy Research Institute နိုင်ငံကြီးမူဝါဒဆိုင်ရာသုတေသနအဖွဲ့ကြီးက Gilbert Rossman ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးမှရှင်းလင်းပြတ်သားတဲ့ရည်ရွယ်ချက်တစ်ခုရှိထားတယ်လို့ပြောပါတယ
်။ He wants recognition of North Korea as a kind of an equal
မြောက်ကိုရီးယားနိုင်ငံကိုတန်းတူလို့ထားပြီးအတိမတ်ပြုခံနေတာပါ။သူအနေနဲ့နျူကလ িয়ার လက်နက်ကင်ထားမှဖြစ်မယ်။ဒါမှမဟုတ်မြောက်ကိုရီးယားကိုအင်အားကြီးနိုင်ငံဖြစ်ဒေသတစ်ခုလုံးကအတိမတ်ပြုအနေထားမျိုးကိုသူကလိုချင်တာပါ။သူအနေနဲ့ကိုရီးယားကျွန်းဆွယ်ရဲ့အနာဂတ်ကိုပုံဖော်လိုပါတယ်။အာရှရှိမြောက်ပိုင်းဒေသမှာသူနဲ့သူဆွေရဩဇာတစုံတရာထိန်းထားနိုင်မှုကိုသူကဖြစ်ချင်တာ
ပါ။ VOA ကိုရီးယားဌာနသတင်းတောက်ကွန်နီကင်ကတော့အမေရိကန်ပြောင်စုရဲ့ရည်ယူတန်ခါမှုတွေကြောင့်ကင်ဂျုံအူးအနေနဲ့ညှိနှိုင်းဆွေးနွေးဖို့အတွက်စဉ်းစားလာပြီးတော့နောက်ဆုံးမှာဒီတောင်ကိုရီးယားနဲ့တွေ့ဆုံစကားပြောဖို့သူတကားဖွင့်ထားပါတယ်ဆိုပြီးတော့ကြေညာချက်ထိုးရတဲ့အထိဖြစ်လာတယ်လို့ဆိုပါတယ
်။ Extending an olive branch to South Korea but at the same time
သူအနေနဲ့တောင်ကိုရီးယားကိုငြင်းငြိမ်းစကားကမ်းလှမ်းခဲ့ပါတယ်။တချို့နဲ့မှာတော့သူစီမှာနျူကလ িয়ার လက်နက်ရှိတယ်ဆိုပြီးအမေရိကန်ကိုချိန်ချောက်ပါတယ်။ဒါဟာမဟာမိတ်နိုင်ငံတစ်ခုအကြားသဘောထားကွဲလွဲမှုတွေဖြစ်အောင်ဒါမှမဟုတ်နိုင်ငံတကာရေးယူတန်ခတ်မှုတွေကိုဖြေလျော့လာအောင်လုပ်ကြဖြစ်ကောင်းဖြစ်နိုင်ပါတယ်
။ John Lanchowski ဟာ Institute of World Politics အဖွဲ့ကြီးရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ မြောက်ကိုရီးယားပြည်သူတွေအနေနဲ့နှစ်ပေါင်းများစွာကြားလာခဲ့တဲ့အကြောင်းအရာမျိုးကိုပြောင်းပြစ်နိုင်ဖို့အမေရိကန်ဘက်ကစူးစမ်းတယ်လို့သူကမြင်ပါတယ
်။ I think that we need
မြောက်ကိုရီးယားဆွေးနွေးနဲ့ဆက်ဆံရေးအတွက်ပဲတာမန်စဉ်းစားနေတာမျိုးမလုပ်သင့်တော့ပါဘူး။မြောက်ကိုရီးယားပြည်သူတွေနဲ့ဆက်ဆံရေးကိုကျွန်တော်တို့စဉ်းစားရပါတော့မယ်။မြောက်ကိုရီးယားပြည်သူတွေနဲ့ဆက်သွယ်နိုင်မဲ့လူလူဆက်ဆံရေးတာမန်နီလန်ဖြစ်ပါတယ်။သူတို့ရဲ့လူခွင့်ရေးကိုကျွန်တော်တို့တံမိုးထားစောင့်ရှောက်နေတယ်ဆိုတာနဲ့သူတို့အစိုးရပြောနေတယ်လို့ကျွန်တော်တို့ဟာကြောက်စရာကောင်းကြီးတွေမဟုတ်ဘူးဆိုတာကိုသူတို့ကိုသိစေရပါမယ်။
Gilbert Rossman ကတော့ဆွေးနွေးပွဲကတကယ်ပဲဖြစ်လာလားမလားလားကိုယ့်ဘက်ကမျှော်လင့်တာတွေကိုတော့တိတ်ပြီးတော့ကြည်လည်လောင်မလုပ်မိဖို့လိုတယ်လို့ပြောပါတယ
်။ People who are getting their hopes up that this meeting is going to provide a
ဆွေးနွေးပွဲကိုမျှော်လင့်ထားတဲ့သူတွေအနေနဲ့တကယ်ဖြစ်တည်းထုတ်ပြရပါလိမ့်မယ်။ဒါအရင်အကောင်းမြင်လို့နေလို့ကျွန်တော်ထင်ပါတယ်။တကယ်လည်းကျွန်တော်တို့မျှော်မှန်းထားနိုင်တာကတော့မြောက်ကိုရီးယားဘက်ကတခုခုခရီးပေးလာနိုင်မဲ့ညှိနှိုင်းမှုလုပ်ငန်းစဉ်တည်းရစတင်မယ်ဆိုတဲ့ကိစ္စပါ။အဲဒီကတဆင့်တရုတ်ရုရှားဂျပန်တောင်ကိုရီးယားစတဲ့တခြားနိုင်ငံတွေအနေနဲ့လည်းဒီလုပ်ငန်းစဉ်ပုံဖော်ရတဲ့အထက်မှာပါလာပါလိမ့်မယ်။တနင်္ဂနွေချင်းကသူတို့လူလားချက်တွေနဲ့ကိုယ်လွှဲချက်တွေဖြစ်လာရင်မြောက်ကိုရီးယားဘက်ကဒါကိုအသုံးချပြီးအမျက်ထုတ်ပါလိမ့်မယ်။ဒါတွေကိုတွတ်ထားရပါမယ်။နျူကလ িয়ার ကိမဲ့ရေးအတွက်လုပ်နေတယ်လို့ပြောနိုင်ပါတယ်။ဒါမှမဟုတ်ဒါကလည်းဝေးပါသေးတယ်
။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ဆွတ်လို့ရေးအတွက်အတက်နိုင်ဆုံး PR တွေပေးသွားရမယ်ဆိုတဲ့မူဝါဒကိုအမေရိကန်အနေနဲ့ဆက်ပြီးတော့ကန့်ဆွဲဖို့ပိုင်းဖြတ်ထားတဲ့အကြောင်းAmerican မျိုးသားလူမျိုးအကြံပေး HR Mark Master ကတော့ပြီးခဲ့တဲ့သတင်းပတ်ကပြောထားပါရခင်ဗျာ
ကိုသားညုံကြောပြသွားတာပါရှင်အခုထုတ်လွှင့်နေတဲ့ကျမတို့ရဲ့ radio အစီအစသ်ကို internet ဆာမျက်နှာကနေပြီးတော့လဲ barmis.voanews.com ကနေနှာစင်နိုင်ပါတယ် radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေကိုတော့ line meter 1925 32တို့နဲ့ line ပထမနာရီဝက်မှာ line lap meter 190ကနေပြီးတော့တိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ရှင်ကြာသာပြည်နေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်စီဝိုင်းမှာမမျက်မတဆောင်းနေရဲဆိုတဲ့ဆွဆွဲချင်းနဲ့တရုတ်နိုင်ငံအပေါ်အရေးယူမဲ့အစီအစဉ်တရက်ကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုမယ်လို့မျှော်လင့်ရပါတယ်ဒီအခုတန်ရောင်းဝယ်ဝန်ကြီးဌာနကတော့ကွန်ဒိုင်းမှာအမေရိကန်ရဲ့တပတ်သက်ဆောင်းရွက်ချက်တွေအပေါ်ကန့်ကွက်ကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးညီနဲ့အပြေရှာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတွေ့ဆုံမှုမတိုင်ခင်မှာပဲပြောဆိုထားပါတယ်အမေရိကန်ပြည်သူတက်ဆက်ပြည်နယ်မှာဘုံတွေထောင်ခဲ့သူဖြစ်တန်မြတ်ရှိသူမတ်ကွန်တဲဟာရဲတွေဝိုင်းလာချိန်အသေးခံဘုံပေါက်ခွဲအဆုံးမစီရင်ခင်မှာပဲလက်ကင်ဖုန်းထဲမှာ25မိနစ်ကြာဗီဒီယိုမှတ်တမ်းတစ်ခုချန်ခဲ့တဲ့အကြောင်းအော်စတင်မြို့ရဲတပ်ဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်တန်မြတ်ရှိသူရဲ့ဝန်ခံကျဲလို့ယူဆထားတဲ့ဗီဒီယိုနဲ့ပတ်သက်လို့ရဲမှုပရမန်လေးကရှင်းပြသွားပြီးမယ်အသေးစိတ်ကိုတော့မပြောပါဘူးချင်းဖက်ဝါရနဲ့ပတ်သက်လို့ဖြစ်ဖြစ်စစ်ဆုံးတရားပြောတာမျိုးမရှိခဲ့ကြောင်းလည်းပြောဆိုခဲ့တာပါတရင်ချက်လက်တွေကိုဥပဒေမဲ့စုဆောင်းမှုရှုပ်တော်ပေါ်မှာ Facebook ကုမ္ပဏီကလည်းဒီစိတ်ပိုင်းဖြင့်တာဝန်ရှိခဲ့တဲ့အကြောင်းကုမ္ပဏီထူထောင်သူ Mark Zuckerberg ကပြောဆိုလိုက်ပါတယ်။အမားလုပ်ခဲ့ရတဲ့ပတ်သက်လို့အသေးစိတ်ပြောမသွားပေမဲ့အပြည့်ဝစုံစမ်းတာတွေလုပ်မဲ့အကြောင်းလည်း American ရုပ်သံ CNN နဲ့မီးမြန်းကန်တွေမှာပြောဆိုသွားခဲ့တာပါ။ပြည်သူ့လွတ်တော်ဥစ္စာတာဝန်ကနေဦးဝင်းမြင့်နှုတ်ထွက်သွားပြီးတဲ့နောက်လက်လက်နေတဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကိုရွေးချယ်လိုက်ပါတယ်အစိုးရခံရသူတွေဖြစ်တဲ့ဦးတီခွန်မြတ်ကထောက်ခံမဲ့180ပြည်သူ့ချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီပြည်ခန့်ပြုပါတီ90ဦးတောင်းရင်းကထောက်ခံမဲ့140မဲ့အတိအပြည့်ရတဲ့အတွက်ဥက္ကဋ္ဌအသည့်ဖြစ်ဦးတီခွန်မြတ်ကိုရွေးခဲ့တာပါဦးတီခွန်မြတ်တာဝန်ယူခဲ့တဲ့ဒုတိယဥက္ကဋ္ဌနေရာမှာအစားထိုးတာဝန်ပေးဖို့မဲခွဲရမှာတော့ NLD ပါတီနောက်ချိုမဲဆန္ဒနယ်မြေကဦးထွန်းအောင်ခေါ်ဦးထွန်းတော်ရင်ကထောက်ခံမဲ့190နဲ့ရွေးချယ်ပြီးဒုတိယဥက္ကဋ္ဌဖြစ်နေခန့်ရခဲ့ပါတယ်
ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ကီထိုက်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Thomas Blondat ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ barmis.voanews.com မှာလည်းနှာစင်နိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 25 32 50နဲ့ line meter 190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.